ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူဦးရေ12သန်းရှိတဲ့မြို့တော်မန္တီလာမှာအသွာလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်။မြို့တော်ရဲ့အထက်လက်မှတ်ကြီးတွေကိုရဲတွေကပိတ်ဆို့ထားတယ်လို့မန္တီလာမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေအစောပိုင်းကစပြီးတော့တလားကြာရပ်ဆိုင်ထားပါတယ်။လူစုလူဝေးပွဲတွေကိုဖျက်သိမ်းထားပြီးတော့စာတင်ကြောင်းတွေကိုတော့ဧပြီလ12ရက်နေ့အထိပိတ်ထားတာပါ။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ112ဦးရှိပြီးတော့သေဆုံးသူ10ဦးအထိရှိလာတဲ့အတွက်ယောဂကုသပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အခုလိုလှုပ်ဆောင်တာဖြစ်ပါတယ်။အခုလိုအသွာအလာတွေပိတ်ထားတဲ့ဆိုပေမဲ့အလုတ်စင်းမှုလိုအပ်တဲ့သူတွေကိုတော့စစ်ဆေးရေးဂိတ်တွေမှာအစစ်ဆေးခံပြီးတော့သွားခွင့်ပြုထားပါတယ်။ကျန်တဲ့သူတွေကိုတော့အိမ်မှာပဲနေဖို့တိုက်တွန်းလိုတဲ့အကြောင်းပြည်ထရေးဝန်ကြီးအီဒွားဒိုအီနိုကမနေ့ကသတင်းထောက်တွေကိုပြောခဲ့ပါတယ်။အဝင်ထွက်ကသက်ချက်တွေကိုဒီကနေ့တင်းနှင်းကနေကစပြီးတော့အသက်ဝင်မှာဖြစ်တဲ့အတွက်ဒီမတိုင်ခင်လူအတော်များများဟာမြို့ထဲကနေထွက်ခွာနေပါတယ်။ပတ်စကားနဲ့ယထားတွေကိုနေဆက်အထိပြေးဆွဲပေးနေပြီးတော့လူတွေနေရာတိချာခွဲထိုင်နိုင်ဖို့အတွက်လူ short တင်ဖို့အပြားရှိတဲ့လူတွေကိုလိုက်ပါခွင့်မပြုဖို့တတိပေးထားပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုမတ်လ15ရက်နေ့ကနေဧပြီလ14ရက်နေ့အထိတတ်မှတ်ထားပါတယ်။